ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာတော့မြန်မာအိမ်ကြီးချင်းနိုင်ငံတွေဖြစ်တဲ့ထိုင်း၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့အာရှနိုင်ငံတွေကအမျိုးသမီးတွေအများအပြားစုဝေးဆန္ဒပြခဲ့ကြပြီးတော့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးတောင်းဆိုခဲ့ကြပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီကနေ့အမျိုးသမီးတစ်ထောင်နီးပါးလမ်းပေါ်တွေထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးတော့အမျိုးသမီးတွေအပေါ်မှာလိင်မိုင်းဆန်ရအကြမ်းဖက်မှုနဲ့ဖိနှိပ်မှုတွေအဆုံးသတ်ရေးတောင်းဆိုကြတာမှာဟန်တားဖို့စ조사တဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့ရုံးရင်းဆန်ခတ်ဖြစ်တဲ့အထိတင်းမာမှုဖြစ်ခဲ့ပါတယ်နိုင်ငံတွင်းဖိနှိပ်မှုတွေကိုအန်တူကြောင့်ပြသတဲ့အနေနဲ့ဆန္ဒပြအမျိုးသမီးတချို့ကအတွင်းကအိမ်ကြီးတွေကိုချွတ်ပြီးတော့ဝေယံဆန္ဒပြတာတနေရာမှာစုပုံပစ်ချတာတွေလုပ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာလည်းဒီကနေ့အမျိုးသမီးတွေယာနဲ့ချီပြီးတော့စုဝေးခဲ့ကြပြီးတော့ဒီမိုကရေစီအထိမ့်မဲ့ကြောက်တိုင်ကနေပြီးတော့ဝန်ကြီးချုပ်ယုံရှိတဲ့ထီကိုချီတက်ခဲ့ကြပါတယ်။အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံနေတာတွေကိုအဆုံးသတ်ဖို့နဲ့လက်ရှိအမျိုးသမီးတွေကိုလစာမပြတ်မီးဖွားခွင့်ရက်68ရက်ပေးထားတာကနေရက်ပေါင်း180အထိတိုးမြင့်ခန်းစားခွင့်ပေးဖို့အစိုးရကိုတောင်းဆိုခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းအမျိုးသမီးတက်ကြွလှရှားသူ100ကျော်ဟာဒီကနေ့မြို့တော်ဂျကာတာမှာစုဝေးပြီးတော့သမ္မတအိမ်တော်ရှီယာကိုခြိတက်ဆန္ဒပြခဲ့ကြပါတယ်ရှင်။